Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ30ရက်အင်္ဂါနေနေခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာမနက်ခင်မတော်ရရှင်များရှင်ကျမတင်ဂီထိုက်ပါဥကြောဇန်တာနဲ့အတူသတင်းတွေတင်ပြပေးပါမယ်။မျိုးပိစာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီကရွန်အရေးကြောင်းအမေရိကန်မှာကျောင်းတွေအလုပ်တွေပိတ်ဖို့လက်တလော့မလိုသေးဘူးလို့သမ္မတဘိုက်ဒန်ကပြောပါတယ်။စစ်တွေမျိုးအနောက်မြောက်ဘက်ပင်လယ်ပြင်မှာတနင်္လာနေ့တုန်းကရိုဟင်ဂျာ200ကျော်ကိုမြန်မာဘက်ကဖမ်းဆီးပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ကောင်းပါပြီရှင်နောက်ပိုင်းမှာတော့စစ်အာဏာသိမ်းတာကိုလက်မခံဘဲလက်နက်ဆွဲကင်တိုက်ခိုက်မှုတွေများပြားနေတဲ့စကိုင်းနဲ့မကွေးတိုင်းတွေမှာစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေတာကြောင့်စစ်ပေးဒုက္ခတွေအရေးအတွက်တိုးလာနေတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
ခုတော့ပြည်နေပေါ့ဗျာအစ်မပြေဘူးပေါ့ဒေါ်လာဆယ်ရတော့နော်ဒါလုံးပြည့်လို့မပြောနဲ့ငါးဆယ်ရတိုင်းလုံးတော့ဒီမပြေဒီကိုပေးပါလားဒီကုံရမှုတော့တော်တော်ခက်ခဲတယ်
မူဆယ်နမ်ခန်နေဆက်ကုံတယ်များအသင်းရဲ့ဒုဥက္ကဋ္ဌဆိုင်းခင်မောင်က VOE ကိုပြောသွားတာပါ။အိုမီကရွန်ကိုဗစ်မျိုးကွဲသစ်ပြန့်နှံ့မှုတွေကြောင့်ဒီမြမနေဆက်ကုံတယ်ရေးပြန့်ဖွင့်မှုမရေရာတဲ့အခြေအနေကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်အောင်သတင်းလွှာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဒီထိုင်းနဲ့ဦးကျော်စံသားတို့ကတင်ဆက်မှာပါ။
အမေရိကန်ပြည်ထောင်စုတွင်းကိုဗီဇာပြောင်းကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ရောက်လာမဲ့အရေးရှောင်ရှားလို့မရဘူးလို့သမ္မတရဲ့ကျန်းမာရေးဆိုင်ရာထိတ်တန့်အကြံပေးကပြောဆိုထားတာနဲ့အတူပဲအမေရိကန်ပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေအနေနဲ့လည်းအပြည့်ကာကွယ်ဆေးထပ်ထိုးကြဖို့သမ္မတဂျိုးဘိုက်ဒန်ကတနင်္လာနေ့မှာထပ်မံပန်ကြားလိုက်ပါတယ်ကာကွယ်ဆေးမထိုးရသေးရင်အချိန်ဆောင်မနေဘဲကာကွယ်ဆေးထိုးကြဖို့သမ္မတကတိုက်တွန်းပါတယ်။အမေရိကန်မှာကိုဗစ်ကာကွယ်ဆေးမထိုးရသေးသူတန်း60လောက်ရှိနေကြောင်းတနင်္လာနေ့ကအင်ပီရောမိန့်ခွန်းမှထည့်သွင်းပြောဆိုခဲ့ပါတယ်
။ The best protection against this new variant or any of the variants out there.
ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုကာကွယ်ရေးတခြားမျိုးကွဲတွေကိုကာကွယ်ရေးအတွက်အကောင်းဆုံးနည်းလမ်းကအပြည့်အဝကာကွယ်ဆေးထိုးတာဖြစ်ပါတယ်လို့သမ္မတကပြောခဲ့တာပါ။ကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ချင်းချောက်မှုကြောင့်ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေထပ်ပိတ်ဖို့တော့လက်တလော့မလိုဘူးလို့ယူဆကြောင်းလည်းသမ္မတကပြောပါတယ်။ဗိုင်းရပ်စ်မျိုးကွဲသစ်ကိုတိုက်ဖျက်ရေးအစွမ်းကုန်ဆောင်ရွက်မယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ဒါပေမဲ့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုအတိုက်အတာတစ်ခုအထိကာကွယ်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။တောင်အာဖရိကမှာစပြီးတွေ့တဲ့ Omicron မျိုးကွဲသစ်ကူးစက်မှုတွေကိုတခြားနိုင်ငံအတော်များများမှတွေ့နေရပြီဖြစ်ပြီးတနင်္လာနေ့ကစလို့တောင်အာဖရိကနဲ့တခြားအာဖရိက9နိုင်ငံကလေကြောင်းခီးစင်တွေဝင်ရောက်မှုကိုလည်းအမေရိကန်ပြည်ဝင်ခွင့်ပိတ်ထားပြီဖြစ်ပါတယ်ရှင်။
covid virus မျိုးကွဲ omicron ကိုတောင်အာဖရိကနိုင်ငံမှာဆက်တင်တွေ့ရှိခဲ့ပြီးနောက်တခြားနိုင်ငံတွေကိုပြန့်နှံ့နေပြီးစစ်မှားအန္တရာယ်ရှိလာပြီးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးထားပါတယ်။ပေါ်တူဂီနိုင်ငံမှာတနင်္လာနေ့ကကူးစက်မှု73မှုတွေ့ရှိရတယ်လို့ဆိုပါတယ်။သူတို့အားလုံးဟာပေါ်တူဂီနိုင်ငံရဲ့ထိပ်တန်းဘောလုံးကလပ်ဖြစ်တဲ့ Belenenses SAD ရဲ့ဘောလုံးသမားတွေနဲ့ဝန်ထမ်းတွေဖြစ်ကြပြီးအဲ့ဒီထက်ကတူဦးဟာဆိုရင်တောင်အာဖရိကနိုင်ငံကမကြသေးမီကမှပြောင်းလာတာဖြစ်တယ်လို့ဆိုပါတယ်။အလားတူသောပဲစကော့တလန်မှာကူးစက်မှု6မှု၊ကနေဒါနဲ့ဩစတြေးလျမှာ2မှု၊နယ်သာလန်စ်နိုင်ငံမှာ7မှုတွေ့ရှိထားပြီးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ညွှန်ကြားမှုချုပ်တက်ဒရော့စ်အဒနွန်ဂေဘရီယပ်စ်ကတော့တာစီစစ်ဆေးကူးစက်နိုင်တဲ့ဒီရောဟာကမ္ဘာပေါ်မှာဆက်လက်တည်ရှိနေဆဲဖြစ်တဲ့လူတွေဟာကြောက်လန့်မှုနဲ့လေးလျူစုမှုတွေနဲ့လက်ပတ်နေကြတယ်။ခက်ခဲရင်ကျိုးပန်းထားသမျှဟာရုပ်တရက်ဆုံးရှုံးသွားနိုင်တယ်။ဒါကြောင့်ဒီကာယောဂါဟုအဆုံးသတ်ရေးဟာအင်မတန်အရေးကြီးတယ်လို့ဂျီနီယောင်းကပြုလုပ်တဲ့ WHO အထူးညီလာခံမှပြောကြားသွားပါတယ်။လောလောဆယ်မှာတော့ Omicron မျိုးကွဲသစ်ကြောင့်သေဆုံးမှုမရှိသေးပေမဲ့အင်မတန်အန္တရာယ်ကြီးမားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားထားပါတယ်။
အာဖရိကအတွက်လှူဒန်းတဲ့ COVID-19 ကာကွယ်ဆေးတွေရဲ့အရေးအသွေးပိုပြီးမြင့်တင်ဖို့လိုအပ်နေကြောင်းလှူဒန်းထားတဲ့ COVID-19 ကာကွယ်ဆေးတွေကိုအာဖရိကမှာဖြန့်ဝေရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။လက်ရှိလှူဒန်းမှုအများစုဟာကျုံတလို့တင့်တလို့အတိပေးအကြောင်းကြားမှုအားနေတာနဲ့တက်တန်းကုန်ကာနီဆေးတွေဖြစ်နေတာကြောင့်ကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်ချမှတ်ရင်းနဲ့ကာကွယ်ဆေးတို့လုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ရေးအတွက်နိုင်ငံတွေမှာအကြီးအကျယ်ခက်တွေ့ရတယ်လို့အာဖရိကအတွက်ကာကွယ်ဆေးစုဆောင်းမှုအဖွဲ့ကြီး AVAT အာဖရိကကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC နဲ့ COVAX တို့ကပူးရဲကြေညာချက်ထုတ်တာဖြစ်ပါတယ်။ COVAX အဖွဲ့ကြီးကတော့ဝင်ငွေနဲ့ဝင်ငွေအလဲလက်နိုင်ငံတွေမှာကာကွယ်ဆေးဖြန့်ဖြူးရေးဦးစီးဆောင်ရွက်နေတာဖြစ်ပါတယ်။2022ခုနှစ်ဇန်နဝါရီလ1ရက်နေ့ကစလို့ကာကွယ်ဆေးလှူဒန်းမှုတွေမှာစံနှုန်းသတ်မှတ်ချက်အတော်များများကိုလိုက်နာလှုပ်ဆောင်ကြဖို့လဲအလှရှင်တွေကိုကာကွယ်ဆေးဖြန့်ဖြူးနေတဲ့အဖွဲ့တွေကတိုက်တွန်းထားပါတယ်။ထဲသွင်းစဉ်းစားဖို့ပြောထားတဲ့အချက်တွေထဲမှာတော့တည်ယူပို့ဆောင်ရေးစရိတ်စကလျှော့ချနိုင်ရေးအတွက်အရေးအတွက်များများလှူဒန်းဖို့လက်ခံနိုင်ငံကိုရောက်လာချိန်မှာကာကွယ်ဆေးရဲ့တက်တန်းကအနည်းဆုံးသတင်းပတ်10ခုရှိစေရေးနောက်ကာကွယ်ဆေးတွေမရောက်ခင်သတင်း၄ပတ်ထဲနောက်မချစီပဲကာကွယ်ဆေးရရှိနိုင်မှုကိုနိုင်ငံတွေကိုအကြောင်းကြားဖို့စတဲ့အချက်တွေလည်းပါဝင်ပါတယ်။အရေးကြီးတဲ့သတင်းအချက်လက်တွေကိုလည်းအလှရှင်တွေဘက်ကမြန်မြန်အကြောင်းပြန်ကြားဖို့အာဖရိကမှာ COVID-19 ကာကွယ်ဆေးဖြန့်ဖြူးနေတဲ့အဖွဲ့အစည်းတွေကပြောဆိုထားပါတယ်ရှင်
။ကမ္ဘာ့အင်အားကြီးနိုင်ငံတွေကအစင်းမြင့်လက်နက်တွေအပြိုင်ဆိုင်ထုတ်လုပ်နေချိန်မှာရုရှားနိုင်ငံဟာအစံတက်စားပေါင်းများစွာပုံမြန်တဲ့Zircon hypersonic ဒုံးကြီးဒဇင်းကိုထပ်မံပြီးတော့အောင်မြင်မြင်ဆန်းသက်နိုင်လိုက်တယ်လို့တင်းလာနေရကြညာပါတယ်။ Russia American ပြင်သစ်တရုတ်တို့ကဒီလိုအသံထက်50မြန်တဲ့ hypersonic ဒုံးကြီးထုတ်လို့ရစင်ပြိုင်ကျိုးပန်းနေကြတာဖြစ်ပါတယ်။ဒီထက်မှ Russia ကအခုလို Zircon ဒုံးကြီးကို Admiral Gorshkov ရေဒါသင်္ဘောအနီးကီလိုမီတာ400မိုင်250အကွာမှာရှိရပြင်မှတ်ကိုပြစ်ခတ်နိုင်ခဲ့တာဟာအောင်မြင်ထိမှန်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ရုရှားနိုင်ငံဟာစစ်သင်္ဘောတွေ၊ရင်ကုန်သင်္ဘောတွေမှာဒီဇီကွန်ဒုံးကြီးတပ်ဆင်နိုင်ရေးအတွက်စမ်းသပ်မှုတွေအကြမ်းကြီးပြုလုပ်နေတာလည်းဖြစ်ပါတယ်။ဒီလက်နက်သစ်တိဆောက်မှုကိုသမ္မတဗလာဒီမီယာပူတင်က2019ဖေဖော်ဝါရီလကနိုင်ငံတော်အခြေပြမင်ခွန်းတရားထဲမှာထည့်သွင်းပြောကြားခဲ့ပြီးဒီလက်နက်အဆိုရင်အသံတက်90မြန်တဲ့နှုန်းနဲ့မိုင်ပေါင်း620ဝေးတဲ့ပစ်မှတ်ကိုပစ်ခတ်နိုင်မယ်လို့ဆိုခဲ့ပါတယ်။အခုအချိန်ထိတော့ဘယ်ပြိုင်ဘက်နိုင်ငံကမှရုရှားလိုစမ်းသပ်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနဲ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်စစ်တွေမျိုးအနောက်မြောက်ဖက်ပင်လယ်ပြင်မှာလူ233ဦးလိုက်ပါလာတဲ့ဆက်လေတစ်စင်းကိုနိုဝင်ဘာလ29ရက်နေ့မနေ့ပိုင်းမှာဖမ်းဆီးခဲ့ကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။သတင်းအရတော့ဖမ်းဆီးတဲ့ဝဒီထွန်း၅တစ်သားဆက်လေပေါ်မှာရိုဟင်ဂျာ228ဦးပါဝင်ပြီးကလေးငယ်33ဦးအမျိုးသမီး125ဦးနဲ့အမျိုးသား80ဦးဖြစ်ပါတယ်။ဆက်လေဝန်ထမ်းအမျိုးသား5ဦးဖမ်းခံရတဲ့အထက်မှာပါပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာဘက်ကတရားဝင်လက်ခံမထားပါဘူး။မြန်မာရေးတပ်ကင်းလည်စောင့်ကြည့်နေတာမှာမတင်ကာပွဲဆက်လေကိုတွေ့တာကြောင့်စစ်ဆေးတာမှာဖမ်းဆီးရမိတာဖြစ်ကြောင်းလည်းဖော်ပြပါတယ်။ဖမ်းခံရသူတွေကိုတက်ဆိုင်ရအနာပိုင်းတွေထံလွှဲပြောင်းပေးအပ်မယ်အကြောင်းသတင်းမှာဖော်ပြပါတယ်။ဖမ်းခံထားရသူတွေကိုဘယ်ကိုခေါ်ဆောင်သွားသလဲ။အနာပိုင်းတွေထံလွှဲပြောင်းပြီးပြီလားဆိုတာနဲ့ဘယ်ဒေသကလူတွေလဲဆိုတာကိုတော့ဖော်ပြမထားသလိုဒီလူတွေကဘယ်ကိုဥတီသွားနေတာလဲဆိုတာကိုလည်းသတင်းမှာမတွေ့ရပါဘူးရှင်
။2015အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတနင်္လာနေ့ကဩစတြေးလျနိုင်ငံဗီယက်နမ်မြို့တော်မှာပြန်လည်ဆက်တင်လိုက်ပါပြီ။ငါးလပြတ်တောက်ခဲ့တဲ့ဒီဆွေးနွေးပွဲဟာအီရန်မှာသမ္မတတရားတက်လာပြီးပထမဆုံးအကြိမ်ပြန်လည်ဆက်တင်တာလည်းဖြစ်ပါတယ်။တခင်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲ6ကြိမ်လိုပဲအမေရိကန်ပြည်ထောင်စုကတော့တိုက်ရိုက်မပါဝင်ပါဘူး။2015သဘောတူညီမှုအတိုင်းပဲအီရန်ဟာဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှား၊ဂျာမနီတို့နဲ့တိုက်ရိုက်ဆွေးနွေးပြီးအဲဒီဥရောပသံတမန်တွေကတဆင့်အမေရိကန်ကိုအပြန်အလှန်ဆက်သွယ်ပေးရမှာဖြစ်ပါတယ်။ အီရန်နျူကလ িয়ার အစီအစဉ်ကို10နှစ်က15နှစ်အထိကန့်သတ်ထားပြီးအပြန်လာအားဖြင့်အီရန်ပေါ်ချမှတ်ထားတဲ့တံခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးရေးဆိုတဲ့သဘောတူညီချက်ကိုပြန်လည်ကျင့်သုံးမယ်မကျင့်သုံးဘူးဆိုတာဆွေးနွေးကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့သမ္မတဒေါ်နယ်ထရမ့်လက်ထက်2018မှာအဲ့ဒီသဘောတူညီချက်ကနှုတ်ထွက်ခဲ့ပြီးအဲ့ဒီနောက်အီရန်ကလည်းမလိုက်နာပဲနေခဲ့ပါတယ်အခုအချိန်ထိကတော့အီရန်နိုင်ငံဟာသူတို့နိုင်ငံရဲ့နျူကလ িয়ার စက်ရုံတွေမှာယူရေနီယံတွေကိုသဘောတူညီထားတဲ့အဆင့်တက်ပုံမသန့်စင်အောင်ထုတ်လုပ်နေကြပါတယ
်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသကရဲစခန်းတစ်ခုမှာဘာသာရေးထိပါစော်ကားမှုဆွဆွဲချက်နဲ့ဖန်ထားတဲ့စိတ်မမှန်သူတို့ကိုဆွဲထုတ်တပ်ဖြတ်ဖို့ရည်ရွယ်ပြီးညအချိန်ရဲစခန်းကိုအုပ်စုဖွဲ့တိုက်ခိုက်မှုနဲ့ဆက်ဆက်လို့လူ30လောက်ဖန်ထားတယ်လို့အန်နာပိုင်တို့ကတင်းနယ်လာနေမှာပြောပါတယ်ခိုင်ပါပတုံခွာပြင်းနဲ့ခြားစရာခရိုင်တွင်းငါရဲစခန်းကိုတင်းငင်ကလေးနဲ့ညနေပိုင်းမှာထောင်းနဲ့ချီတဲ့ဆန္ဒပြသူတွေကတိုက်ခတ်ခဲ့ကြောင်းဘာသာရေးစော်ကားသူလို့ဆွဆွဲဖမ်းဆီးထားသူကိုရဲတပ်ဖွဲ့ကထုတ်မပေးတဲ့အခါရဲစခန်းအပါအဝင်အနီးကလုံခြုံရေးစခန်းတွေကိုပါမီးရှို့ခဲ့တယ်လို့လည်းပြောပါတယ်
Ecco, admine, non ho avuto la dia. Però coach admine se pakalia or per
tani. Quran chasa oko mi shu the amyo ta ko lu de ka phan pi lo ye sakhan ko po khe da ba. Naw pai ma do lu de chu pyan la pi, aei amyo ta ko pyan pi bo ye ko taung na ma. Ye ga lwe pi bo nyin so khe da phit de lu de ta kan ga pyo so khe da phit par de shin.
Thoraj bafnya, bolong wa na ore chai twi me thadin pu ko pyo pya lu ba de. Pyin se nai ngan ဘောလုံးမဂဇင်းကချင်းနှစ်နဲ့တနှစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုအာဂျင်တီးနားနိုင်ငံ PSC တိုက်စစ်မှုလီယိုနယ်မက်ဆီကရရှိတော်ပါတယ်မက်ဆီဟာဒီအတွက်ဘလွန်ဒေါ်လို့ခေါ်တဲ့ဒီရွှေဘောလုံးစုကိုအခုခါမှာ9ကြိမ်မြောက်ရရှိရာဖြစ်ပါတယ်မက်ဆီစုစုပေါင်းရမှတ်613မှတ်နဲ့ပထမရရှိခဲ့ပြီးဘိုင်ယန်မြူနစ်တိုက်စစ်မှုရောဘတ်လိုဝန်ဒေါစကီက980နဲ့ဒုတိယအီတလီချယ်လ်ဆီကွင်းလည်းကစားသမားဂျရင်ဟိုးက460နဲ့တတိယရရှိပါတယ်။အီတလီချယ်လ်ဆီကွင်းလည်းသမားကတတိယရရှိခဲ့တာဖြစ်ပါတယ်။ဒီစုကိုအာဂျင်တီးနားနိုင်ငံအသင်း2021မှာဘူးဆွဲခဲ့တဲ့အခါမှာမက်ဆီကအဓိကနေရာပါဝင်ကစားခဲ့တဲ့အတွက်ချီးမြှင့်တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ဦးကျော်စံသားတို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ Omicron COVID မျိုးကွဲတဲ့ကပ္ပအနှံပြန့်နှံ့လာမှုကိုမြန်မာပြည်တွင်းမှာလည်းစိုးရိမ်မှုတွေရှိနေတဲ့အခြေအနေတင်ပြမှာပါ။အခုတော့ဒီစကိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးဆက်ပြီးလုပ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။စစ်အာဏာသိမ်းတာကိုလက်မခံဘဲလက်နက်ဆွဲကင်တိုက်ခိုက်မှုတွေများပြားလာနေတဲ့ဒီစကိုင်းနဲ့မကွေးတိုင်းတွေမှာစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပါတယ်။တစ်ချိန်တည်းမှာပဲဒုက္ခတွေအရေးအတွက်ကလည်းတိုးလာနေပြီးအကူအညီတွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။စကိုင်းတိုင်းဒီဖဲရင်မြို့နယ်အရှေ့ပိုင်းကျေးရွာဖြစ်တဲ့ညောင်လှကျေးရွာကိုနိုဝင်ဘာလ28ရက်နေ့လယ်ပိုင်းကစပြီးစစ်ကောင်စီကနယ်မြေရှင်းလင်းမှုစစ်ဆင်ရေးဆောင်ရွက်နေရမှာလေကြောင်းကနေရဟတ်ရင်3တိုက်ခိုက်မှုတွေပါရှိနေတယ်လို့ဒေသခံတွေကပြောသလိုရဟတ်ရင်3တိုက်ခိုက်တဲ့ဗီဒီယိုဖိုင်နဲ့လူမှုကွန်ရက်မှာပြန့်နှံ့နေပါတယ်။နယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံကာကွယ်ရေးအဖွဲ့ကမိုင်းဆွဲတိုက်ခိုက်တာတွေရှိတယ်လို့စစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်ဒီဘက်ရင်ညောင်လကျေးရွာကအရက်သား၄ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
။ကျင်းကြီးကဒီလောင်းပေါင်းလို့ရတဲ့ဟာပဲအတည်ပြုလို့ရတာကခဏခဏနေသူတို့ဝင်းရင်းနဲ့ပြက်ခွဲသွားတယ်လောင်းပေါင်းလို့ရတာပဲအတည်ပြုလို့ရတာညလောင်းပေါင်းလို့မရဒီနေ့ဟာကျတော့ဟိုဗတိဘောကဒေသသားတွေကိုအတည်ပြုလို့များလို့ဘောသူတို့ကသွားထဲမှာပဲမင်းညစ်ကြလေဒီကိလေသာကျန်တာပြည်များရှိတော့လေလောရဲ့လောင်းကောင်းပြီးတော့ဒီနေချင်းနဲ့တူလိုက်တာတော့နေလောင်းဟိုဖြစ်သွားတယ်လားသူတို့ရောင်းဝင်ချင်းပြည်တဲ့ကကျတော့သူတို့ဟိုဖြစ်ကြောင်းတွေ့နေတဲ့အလင်းလိုက်ဝင်ပြီးတော့လောင်းပြီးတော့ကောက်ရတယ်ပေါ့ရောင်းထဲမှာအတိဆုံးမဲ့ဟာရတော့အတိကျမသိဘူးဟိုလောကျတော့နေလောင်းဒီကူရတော့ဒီလိုရင်တော့ဟိုဒီနေ့လာမှရှိသေးလို့ကြောက်ဒီတော့ကြီးပါကတော့စေကောင်းနေစနာတော့ကျွန်တော်မိုင်းကြီးပြီးတော့ဒီလိုထိတ်တိုက်ကြည့်ရပါညာလို့ရှိပါဘူး။ဒီကြောင့်သူ့ရဲ့ပုံစံမှာလည်းဘာလို့ဒီလိုရောင်းရင်းတရားဝင်ပြီးတော့ဆက်လာတယ်ပြီးတော့ငွေရတယ်။
November 29 ရက်က၄ချောင်းတိုက်ခိုက်မှုကြောင့်ညောင်လာကျေးရွာအပါအဝင်အနီးအနားကကျေးရွာ15ရွာနီးပါးကလူဦးရေ2000လောက်ဟာနေရပ်ကိုဆုံးခွာပြီးစစ်ဘေးဒုက္ခသည်ဖြစ်နေပါတယ်။စစ်ကောင်စီကအနေမြင့်ရှင်းလင်းရေးတွေဆက်လက်လှုပ်ဆောင်နေတဲ့အတွက်ဒုက္ခသည်အရေးအတွက်တိုးလာနေတယ်လို့စာနယ်ဇင်းကအခက်အခဲတွေလည်းရှိနေတယ်လို့ဒေသခံသူကပြောပါတယ
်။ဒုက္ခသည်ဖြစ်တိုးလာပြီးရှိတယ်ပဲကျွန်တော်တို့။နောက်လိုက်ပါလေအထိုင်ချရောမူနေတယ်။ကျွန်တော်တို့ကြောင်းလည်းကျွန်တော်တို့နောက်လာနေတဲ့ဘဝမှာရှိတဲ့ဓာတ်တွေကိုထိုးနေတယ်ပေါ့နော်။အဲ့မှာထိုးရတယ်ပေါ့။အဲ့ဒီမှာကိုကျွန်တော်ကတော့ဖြစ်ကြောင်းကြီးရှိရဖြစ်ကြောင်းကြီးလို့ရှင်းရတယ်အဲ့ဒီရောင်းရတယ်လည်းဖြစ်ကြောင်းဖြစ်သွားတယ်အဲ့တော့ဖြစ်ကြောင်းဦးကြီးကဒီနေ့တွေထောင်အောင်ဆက်တူလေကျွန်တော်ကိုယ်တိုင်ကိုဒီတော့ထောင်အောင်ရှိတာဟောတုံးတော်တော့ညာဖြစ်သွားပြီကျွန်တော်ဒီမှာရှိနေတာပေါ့ဗျာဒီတောင်ထခဲရှိနေလို့ဗျာဒီတော့အနည်းတောင်ပေါ့နော်အနည်းတောင်လည်းနည်းနည်းဒီလိုရချင်းဒီမှာဆောင်းရီတောင်လည်းပြင်ပြီးကြောင်းရဟော
တဆက်ထဲမှာပဲအခုလာတဲ့စစ်ကောင်စီကလေးချောင်းကနေပါတိုက်ခိုက်တာတွေလုပ်ခဲ့ရတဲ့အထိတိုက်ပွဲပြင်းထန်ခဲ့တဲ့မကွေးတိုင်းစုံမြို့နယ်နဲ့ပေါင်းမြို့နယ်တောင်ပိုင်းမှာလည်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းစစ်ဆင်ရေးတွေလုပ်ဖို့အတွက်ပြင်ဆင်နေတယ်လို့သိရပါတယ်။နယ်မြေရှင်းလင်းမှုရောက်ရှိလာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံကာကွယ်ရေးအဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာတွေပြုလုပ်ခဲ့လို့စစ်ကောင်စီဘက်ကထိခိုက်ဒိဆုံးမှုရှိတယ်လို့ဒေသခံအဖွဲ့တွေကပြောပါတယ်။အကြမ်းမဖက်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပြစ်ခတ်နှိမ်နှင်းခဲ့တဲ့နောက်ဆန္ဒပြသူတွေဟာမြန်မာပြည်နေရာအတော်များများမှာဒေသခံကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်ဖွဲ့တွေကိုပြန်လည်တိုက်ခိုက်တာတွေဖြစ်နေပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့မြန်မာပြည်အနောက်မြောက်ခြမ်းစကိုင်းတိုင်းနဲ့မကွေးတိုင်းရဲ့ကျေးရွာတွေမှာတော့အခုနိုဝင်ဘာလကစပြီးစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးတွေပိုလှုပ်ဆောင်နေရမှာလေကြောင်းရဟတ်ယာဉ်တွေနဲ့ပါပြစ်ခတ်နှိမ်နှင်းမှုတွေရှိနေတယ်လို့သိရပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေထဲမှာတော့အနောက်မြောက်ခြမ်းကစစ်ဆင်ရေးတွေနဲ့ပတ်သက်လို့တီးခြားဖော်ပြတာမရှိပေမဲ့လက်နက်ကင်လှုပ်ရှားမှုတွေနဲ့ဆက်နွယ်နေသူတွေကိုရှာဖွေဖမ်းဆီးနှိမ်နှင်းတာတွေကိုတော့မကြာခဏဖော်ပြနေပါတယ်ခင်ဗျာ
ကိုရဲမမရှင်ဆက်လက်ပြီးတော့ဒီ Omicron COVID မျိုးကွဲသစ်ကဘာအနှံ့ပြန့်နှံ့လာမှုကိုမြန်မာပြည်တွင်းမှာလည်းစိုးရိမ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာကူးစက်မြန် Delta COVID မျိုးကွဲကြောင့် COVID တတိယလှိုင်းအတွင်းမှာကူးစက်မှုတန်ကိုတော်တော်လေးခံခဲ့ရတဲ့အတွက်အခုအသစ်ထပ်ပေါ်လာတဲ့ဗီဇာပြောင်း Omicron ပိုးကူးစက်ပြန့်နှံ့မှုကိုပြည်သူတွေစိုးရိမ်နေကြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင်
အာဖရိကတိုက်တောင်ပိုင်းမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron ရောဂါပိုးကူးစက်သူတွေကိုအာရှဥရောပနဲ့မြောက်အမေရိကတိုက်ကနိုင်ငံတချို့မှာတွေ့ရှိနေရတဲ့အတွက်မြန်မာနိုင်ငံစီကိုကူးစက်လာမှာကိုစိုးရိမ်သူတွေရှိနေပါတယ်။ COVID တတိယလှိုင်းမှာကူးစက်မြန် Delta မျိုးကွဲတန်ကြောင့်ကူးစက်သေဆုံးသူတွေများပြားခဲ့တာကြောင့်အခုလိုပိုးသစ်ထပ်မံကူးစက်မှာကိုစိုးရိမ်နေကြတာပါ။မကြာခင်အချိန်ကအထိ COVID ရောဂါကူးစက်သူများပြားခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့နယ်ကပြည်တော်လက်ပရာဟိတဘွဲကဦးမြင့်မော်ကသူ့စိုးရိမ်မှုတွေကိုအခုလိုပြောပါတယ
်ကျွန်တော်တို့ရောက်မှလည်းစိုးရိမ်နေရောက်ခဲ့ရင်လည်းကျွန်တော်တို့ဘက်ကသက်ဆိုင်ရာအဖွဲ့စည်းရနေတော့မှကာကွယ်မှုတိတယ်မရှိဘူးတော့ကျွန်တော်မသိဘူးပေါ့ဗျာဒါပေမဲ့အခုပြောသလိုကျွန်တော်တို့ဒီကျွန်တော်အတက်နိုင်ဆုံးတော့ကျွန်တော်တို့ဒီကာကွယ်မယ်ဒါပေမဲ့ရောက်မလာဖို့တော့ကျွန်တော်တို့ထူထောင်နေပေါ့
လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရောကျလာတာကြောင့်မျိုးနယ်တရားကြောင်မှာထုတ်ပြန်ခဲ့တဲ့ stay at home ကန့်သတ်ချက်တွေကိုဖယ်ရှားပြီးတာအခုဆိုရင်17မျိုးတည်းသာကျန်မာတော့တယ်။အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားသလို covid စီကံချက်တွေကိုလည်းတဖြည်းဖြည်းဖြေလျှော့ပေးထားပါတယ်။ covid တတိယလှိုင်းတုန်းကလို့ထိမနိုင်သိမနိုင်ကူးစက်မှုတွေမဖြစ်ရလေအောင်ပြည်သူတွေအနေနဲ့ကျန်းမာရေးစီကံချက်တွေနဲ့အညီလိုင်းနာသင့်တယ်လို့သက်ဆိုင်ရာတွေဘက်ကလည်းဗီဇမျိုးကွဲသစ် covid ထပ်မံကူးစက်မှုမရှိအောင်ကြိုတင်လှုပ်ဆောင်သင့်တယ်လို့လည်းရခိုင် covid ဆောက်ရှောက်ရေးအဖွဲ့ကကိုဇော်လိုင်ထွန်းကပြောပါတယ
်။ဒီကနေ့နေဆာကွန်ဂရက်ပေါ့တွေပေါ့နော်ပြီးနောက်နေဆာနဲ့တိတွေ့နေတဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ဘက်ကလာမဲ့လူတွေမှာအဲ့လိုမျိုးခိုးဝင်တောင်းခိုးဝင်လာတဲ့လူပဲဖြစ်ဖြစ်တည်ဝင်လာတဲ့လူပဲဖြစ်ဖြစ်အဲ့လူတွေမှာအဲ့လိုမျိုးပိုးတွေ့လျာလာရင်တော့ကျွန်တော်တို့ရဟိုင်းဒေတာမာတီပေါ့ကျွန်တော်တို့ဆိုဟိုစတုဒါလိုင်းရိုက်ချက်တော့နိုင်မဲ့အခြေအနေတော့ရှိပါတယ်။အဲကြောင့်ကျွန်တော်တို့နည်းနည်းဟိုအသင့်တီလောက်အသင့်တီနည်းနည်းပို့ထားမဲ့အခြေအနေတော့မြင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေအပြင်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းစီးပွားရေးကျဆင်းနေတာမို့ပြည်သူတွေစောင့်ဝနေပြီးပါကြက်တဲနေပါတယ်ဒီအချိန်မှာကျန်းမာရေးစီကံချက်တွေကိုလိုက်နာဖို့အဓိကအာရုံမစိုက်နိုင်ကြပါဘူးလက်ရှိကိုဗစ်ဗီဇမျိုးကွဲသစ်နဲ့ပတ်သက်ပြီးစီကံချက်တွေကိုကျန်းမာရေးဌာနကထုတ်ပြန်ပေးဖို့လိုအပ်တယ်လို့နိုင်ငံသားဝင်ထွက်တွေကိုလည်းကြိုတင်စစ်ဆောင်ရွက်တာကိုလုပ်ပေးဖို့လိုအပ်တယ်လို့ရန်ကုန်ရှစ်တန်လင်နာရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ
်အလုပ်ပိုင်းတွေကလည်းတဖြည်းဖြည်းနဲ့မနေ့ရှားပါလာတယ်မနေ့ရှားတာဆက်ဆဲလာတယ်စောင့်ဝနေဆက်ဆဲပြီးဖြစ်လာတယ်အဲ့တော့စောင့်ဝနေလုံးလန်းနေရတဲ့အတွက်ပြည်သူတွေမှာကကျမရီဘက်ကသိပြီးတော့ခုမထားနိုင်တဲ့အပိုင်းတွေလည်းရှိတာပေါ့နော
်ကျမရီဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်ဆိုကတော့ကိုဗစ်ဗီဇမျိုးကွဲသစ်နဲ့ပတ်သက်ပြီးမကြာခင်သတင်းထုတ်ပြန်ပေးသွားဖို့ရှိတယ်လို့အခုလိုပြောပါတယ
်ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့မကြာခင်လည်းထုတ်ပြန်မှုရှိပါတယ်နော်တော်တော်များတော့ in process ဆိုတော့ကျွန်တော်ကြိုးတော့မပြောသေးပါဘူးเนาะဟုတ်ဟုတ်
မြန်မာနိုင်ငံတဝန်းကိုဗစ်ကရောဂါကာကွယ်ဆေးထိုးနှံမှုတွေကိုကြကြမြတ်မြတ်လုပ်နေရမှာအချိန်ပြည့်ထိုးပြီးသူ12တန်းနီးပါးရှိပြီးတချိန်ထိုးသားသူ5တန်းနီးပါးရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။လက်ရှိအသစ်ထက်မှန်တွေ့ရှိတဲ့ကိုဗစ်ဗီဇမျိုးကွဲဖြစ်တဲ့ Omicron ကူးစက်မှုတွေကြောင့်နိုင်ငံတချို့မှာပြည်ဝင်ခွင့်တင်းကျပ်မှုတွေနိုင်ငံခြားသားတွေပြည်ဝင်ခွင့်ပိတ်ပင်တာတွေကိုစတင်လှုပ်ဆောင်နေကြပါတယ်။အာရှတိုက်တဲကဟောင်ကောင်မှာ Omicron ရောဂါပိုသိကူးစက်သူကိုပထမအဦးဆုံးတွေ့ရှိလာပါတယ်ခင်ဗျာ။
ကိုအောင်မြတ်သူပါတဆက်သေးပဲဒီ Omicron ကိုဗစ်ရောဂါပိုးသစ်ကာကွယ်ရေးအတွက်ထိုင်းနိုင်ငံမှာဘယ်လိုပြင်ဆင်နေသလဲဆိုတာကိုကြည့်ကြရအောင်ပါရှင်။ Omicron ကိုဒီကာကွယ်တားဆီးနိုင်ဖို့ထိုင်းအစိုးရကအပူတပြင်းဆောင်ရွက်နေတယ်လို့ထိုင်းနိုင်ငံကျန်းမာရေးဒုဝန်ကြီးကမနေ့တနင်္လာနေ့ကပြောကြားလိုက်ပါတယ်။လောလောဆယ်အထိတော့ဒီရောဂါပိုးသစ်ကူးစက်သူထိုင်းနိုင်ငံမှာမရှိသေးဘူးလို့လည်းပြောပါတယ်။ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်စူးစမ်းနေတဲ့ထိုင်းနိုင်ငံကဗီဇာပြောင်းကိုဗစ်ပိုးသစ်ကာကွယ်နိုင်ဖို့ပြင်ဆင်နေကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင
်။ကိုဗစ်ကရောဂါကူးစက်မှုအမြင့်ဆုံးအချိန်ကတည်းကူးစက်သူထက်ဝက်လောက်ရောကျနေတဲ့ထိုင်းနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအထူးသဖြင့်ခရီးသွားလုပ်ငန်းတွေပြန်လည်နလန်ထူနိုင်ရေးအတွက်စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကခရီးသွားတွေအတွက်ကိုဗစ်စီကံချက်တွေဖြည့်လျှော့ပြီးနိုဝင်ဘာလ1ရက်နေ့ကနေစတင်ပြန်လည်လက်ခံပေးနေပါတယ်။ဒီလိုအခြေအနေမှာပဲဗီဇပြောင်းကိုဗစ်ရောဂါပိုးအသစ် Omicron ကိုသတိပြုရမယ့်ကိုဗစ်ပိုးသစ်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်တာကြောင့်ဒီပိုးသစ်ကိုကာကွယ်ပြင်ဆင်မှုတွေလုပ်နေပြီဆိုပြီးထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးစာထစ်ဘီတူဒေချက်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာပြုလုပ်တဲ့ပြည်သူ့ကျန်းမာရေးဗဟိုဌာနအစည်းအဝေးမှာအခုလိုပြောဆိုသွားပါတယ်။
ဘာသာကလည်းတကယ်ရောက်တာတကယ်ဒီကပေါက်တယ်တော့ဘာသာတာတကယ်ဆိုတော့တောင်းတာပုံအားဒီရောက်မဲ့ဖတ်တဲ့ဌာနကမှတ်ရတဲ့ဆိုတော့
ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron နဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့ကြိုတင်ကာကွယ်နိုင်ဖို့အတွက်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေပါတယ်။တရင်အချက်လက်ဆိုင်ရာစုံစမ်းမှုတွေကိုလည်းအပူတပြင်းလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံရဲ့ဓာတ်ခွဲခန်းပေါင်း300ကျော်မှာရောဂါရှာဖွေစစ်ဆေးချက်တွေအရတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron နဲ့ပတ်သက်လို့မတွေ့ရှိသေးကြောင်းပြောဆိုသွားတာပါ။ထိုင်းနိုင်ငံကသတ်မှတ်ရထားချက်အတိုင်းကိုဗစ်ကာကွယ်ဆေးတွေကိုတနိုင်ငံလုံးနဲ့ထိုးပေးနေတယ်လို့လည်းပြောကြားသွားပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်း Omicron ကိုကိုဗစ်ကရောဂါပိုးသစ်ကူးစက်သူတွေအာရှကဟောင်ကောင်ပါဝင်အမေရိကန်နဲ့ဥရောပနိုင်ငံတချို့မှာတွေ့ရှိနေတဲ့အတွက်နိုင်ငံတချို့ကခရီးသွားကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်။ဂျပန်နိုင်ငံကယာယီပိတ်ထားမယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့မှပဲကြေညာခဲ့ပါတယ်
။外国人の入国については11月30日午前0時より全世界を対象に禁止をいたします。
တကမာလုံးကနိုင်ငံသားတွေဂျပန်နိုင်ငံကိုဝင်လာခွင့်ကိုနိုဝင်ဘာလ30ရက်နေ့တကောင်ချိန်ကစလို့တားမြစ်မှာဖြစ်တယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ဖူမီအိုကရှိတာကပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကတော့အာဖရိက၈နိုင်ငံကခရီးသွားတွေကိုဒီဇင်ဘာလကစပြီးပြည်ဝင်ခွင့်မပြုတော့ဘူးဆိုပြီးစနေနေ့ကကြေညာထားပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာပါဝင်အင်းဒီနာချင်းနိုင်ငံအနေနဲ့နေဆက်တွေကို2022ခုနှစ်ထဲမှာပြန်ဖွင့်ပြီးရှေ့ပြောင်းလို့သမားတွေကိုတရားဝင်ခေါ်ယူနိုင်ဖို့အတွက်စီစဉ်ဆောင်ရွက်တာတွေလည်းရှိနေပါတယ်။လောလောဆယ်နေဆက်ဂိတ်တွေပိတ်ထားဆဲဖြစ်တာမို့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူတွေလည်းနေစဉ်လိုလိုရှိနေပါတယ်။ကူးစက်မြန်ဒယ်တာပိုးသစ်ကူးစက်မှုကိုနိုင်ငံတော်များများမှထိန်းထားနိုင်ဖို့ရနေချိန်မှာနောက်ထပ်ဗီဇပြောင်းပိုးသစ် Omicron ကိုတွေ့ရှိခဲ့တဲ့အတွက်ကြိုတင်ကာကွယ်တားဆီးနိုင်ဖို့နိုင်ငံတွေကကြိုးစားနေကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာပြောပြသွားတာပါ။အခုလိုထိုင်းနိုင်ငံကအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာ Omicron ကိုဗစ်မျိုးကွဲသစ်ပြန့်နှံ့မှုကြောင့်မြန်မာနယ်စပ်ကုန်သွယ်ရေးတွေပြန်ဖွင့်ဖို့မရေရာဖြစ်နေတဲ့အခြေအနေကိုတင်ပြမှာပါ။ပွင့်လင်းရာသီမှာလုပ်ငန်းတွေပြန်စတင်ဖို့အားယူနေတဲ့မြန်မာနယ်စပ်ကုန်သွယ်ရေးဟာဒီကိုဗစ်မျိုးကွဲသစ်ကြောင့်ပြန်ဖွင့်နိုင်ဖို့မရေမရာဖြစ်နေပါတယ်။အထူးသဖြင့်အိမ်နီးချင်းတွေဖြစ်တဲ့ထိုင်းနဲ့တရုတ်နိုင်ငံမှာကိုဗစ်မျိုးစိတ်တစ်ကိုကာကွယ်ဖို့အစီအမံတွေစတင်လှုပ်ဆောင်နေတာမို့ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်ပါမလားလို့လည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသားညုံကပြောပြမှာပါရှင်။
ထိုင်းတရုတ်စတဲ့နေဆက်ကုံသွေးအတွက်ရေးပါတဲ့အင်းဒီချင်းနိုင်ငံတွေရဲ့နေဆက်ဂိတ်တွေပြန်ဖွင့်ပြီးတော့နေဆက်ကုံသွေးတွေပြန်စနိုင်ဖို့အရေးအောင်မြင်နေရတဲ့အချိန်မှာပဲဗီဇပြောင်းကိုဗစ်ပိုးသေအိုမီခရွန်ကြောင့်လုပ်ငန်းတွေဆက်ပြီးတော့နှိမ့်ကွင်းနေဦးမယ်လို့မြန်မာကုံသွေးတွေကခန့်မှန်းကြပါတယ်မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းစတင်ချိန်လောက်ကစပြီးတော့6လလောက်ပိတ်ထားရတဲ့မြန်မာနဲ့နေဆက်ကုံသွေးကိုပြန်ဖွင့်လိုက်ပြီးလို့တရုတ်ဘက်ကနိုဝင်ဘာလ26ရက်နေ့မှာတဖက်တက်ကြေညာပြီးတော့မူဆယ်မြို့ကကျင်းစန့်ကျော့နေဆက်ဂိတ်ကိုယာယီဖွင့်ပေးခဲ့ပါတယ်ဒီလိုပြန်ဖွင့်ပေးလိုက်ပြီမဲ့တရက်ကိုကုံကား၄၅စီပဲကုံတွယ်ခွင့်ရလို့အရင်ကတည်းပို့ပြီးတော့ထူးမလာတဲ့အကြောင်းမြန်မာကုံတွယ်တွေကပြောပါတယ်တရုတ်ဟာကက်ယောဂါကိုတိတ်အလီထားလုံးပြီးတော့နှစ်နိုင်ငံကုံတွယ်ရေးပုံမှန်ပြန်ဖြစ်ဖို့ကတော့အချိန်ပေးရလိမ့်မယ်လို့မူဆယ်နမ်ခန်းနေဆက်ကုံတွယ်များအသင်းရဲ့ဒုက္ခဆိုင်းခင်မောင်က VOA ကိုပြောပါတယ
်ခုတော့ပြင်နေပါဗျာအသင်းမပြေဘူးပါဘောလုံးဆယ်ရတော့နော်ညာလုံးပြေလို့မပြောနိုင်ငါးခေရခိုင်လုံးတော့ကျွန်တော်ဒီဒီကိုပြပါလားဒီကုံတွယ်မှုကတော့တော်တော်ဖက်ခဲ့တယ်သူတို့ချင်းတရုတ်နဲ့ကုံတွယ်မှုကပိုဆို
းအာရှမှာအိုမီခရွန်ကိုဗစ်ပိုးတဲ့ပထမဆုံးကူးစက်မှုဖြစ်နေဟောင်ကောင်ကျွန်းမှာစတင်တွေ့ထားပါတယ်ဆိုးရတဲ့ကူးစက်မှုတွေတကြော့ပြန်ဖြစ်လာမှာကိုတရုတ်စွာကစိုးရိမ်နေတဲ့ကြောင်းသတင်းမြန်မာရေးသားဖော်ပြကြပါတယ်ကိုဗစ်ကူးစက်သူ၃ညအထိကြာဆင်းအောင်လို့တရုတ်နိုင်ငံကကြိုးစားနေတာမလို့တရုတ်နေဆက်ဂိတ်တွေပြန်ပြီးတော့ပိတ်နိုင်တယ်လို့ခန့်မှန်းနေမှုရှိပါတယ
်ယောဂါကိုကာကွယ်မှုနဲ့ဒီဒီရှင်ဘာနေမှာတော့တမန်ကဒီလိုဒီမှာလည်းမခံဘူးအပြတ်ကျအမြင့်ချက်နဲ့ဆိုတော့ပုံစံမျိုးဒါမဲ့ရောဂါကူးစက်မှုအဖြစ်ကိုဟတ်ပေါ်လာတော့ဒါအန္တရာယ်များပြန်ပြီးသိနိုင်တယ်လို့ထင
်တယ်တောင်အာဖရိကတိုက်နိုင်ငံတွေမှာအိုမီခရွန်ကိုဗစ်မျိုးသစ်ကိုတွေ့ခဲ့ပြီးတဲ့နောက်နိုင်ငံတချို့ကပြည်ဝင်ငွေပိတ်ပင်ကန့်သတ်ချက်တွေထုတ်ပြန်နေပါတယ်တိုင်းနိုင်ငံကဆိုလို့ရှိရင်အာဖရိကနိုင်ငံ၈ခုကိုဒဇမလစာစတင်ပြီးတော့ပြည်ဝင်ငွေပိတ်တယ်ဆိုပြီးတော့ကြေညာထားပါတယ်တခြားယောဂကာကွယ်အစီအမံတွေကိုလည်းလှုပ်တော့ဖို့ထိုင်းနိုင်ငံကျမကြီးတောင်ရှိသူတွေကပြင်ဆင်နေကြပါတယ်။ထိုင်းပြည်မှာနေဆက်စစ်ဆေးဂိတ်တွေကိုထိုင်းဆွေကပိတ်ထားပြီးမဲ့ကုန်သွယ်မှုကိုတော့အကန့်အသတ်နဲ့ခွင့်ပြုထားပါတယ်။လောလောဆယ်ပါမြန်မာနဲ့နေဆက်ကုန်သွယ်ရေးကိုပိတ်မယ်လို့တော့ညွှန်ကြားစာတွေမလာသေးတဲ့ကြောင်းတချီလိတ်နေဆက်ကုန်သွယ်များအသင်းရဲ့အတွင်းမှုဒေါ်နန်းစင်ကပြောပါတယ်
။ဒီတော့ကချိုးတော့မလုပ်ထားချိုးလုံးမဲ့စင်သူတွေကကုန်စင်လုံးနဲ့တက်တော့မှလည်းပိတ်တော့မှစင်သူတွေကချိုးပြီးလောင်ထားတော့မှလည်းကြောက်လို့တော့စိုးရိမ်လို့တော့မတည်သူကနိုင်ငံမှာကြားတော့
မြောက်ရီနေဆက်ထိုင်းမြန်မာကုံသွေးရေးကတော့ရင်ကလေးကအကန့်အသတ်နဲ့ထိုင်းဘက်ကလှုပ်ထားတာဖြစ်လို့ပို့ပြီးတော့ထူးခြားပြီးအပြောင်းလဲဖြစ်မှာမဟုတ်တဲ့အကြောင်းမြောက်ရီကုံသွေးတွေကပြောပါတယ်။ဒါပေမဲ့လို့အချိန်တွေကြာလာရင်တော့ကုံသွေးရေးမှာနှစ်ဖက်တင်းတာမှုတွေရှိလာနိုင်တဲ့အကြောင်းမြောက်ရီကုံစီပို့ဆောင်ရေးလုပ်ငန်းရှင်တူဖြစ်တဲ့ကလိုထူးကပြောပါတယ
်။ကြောင်သွားလို့ရှိရင်တော့ဒီကုံသွေးမှုတွေကတော်တော်ပြိုးသွားဖြစ်လာလိမ့်မယ်။ထိုင်းဘက်ကလည်းသူတို့လောင်လို့ရအောင်လို့ရှိတယ်။သာသမာပဲလာလို့ရတာဆိုတော့ဒီရောဆိုတော့ခိုင်းတဲ့အတတိတွေကဘိုးတော်မှာပြည်စီရှိလို့ချင်းလာကြည့်တယ်သူတို့အော်ဒါကြီးထပ်မှတယ်အခုကအဲ့လိုအခြေအနေမရောက်တော့သူတို့လိုအပ်ချက်ရှိမှပဲသာသမာနဲ့ကြည့်ခိုင်းတယ်အများအပြားဒီကသွားတာ CMB ပဲသွားတာများတော့တယ် CMB လည်းကျန်ကုန်မှာသိပြီးတော့အခြေအနေမကောင်းလို့ကြားတယ
်မြန်မာထိုင်းကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.95 ဘီလီယံရှိတယ်လို့2022ခုနှစ်ဇွန်လ30ရက်နေ့မှာမြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ပါတယ်ဒါကပြီးခဲ့တဲ့ဗန္ဒာကြီးနှစ်ကထက်ဒေါ်လာ80သန်းယွန်နေသွားတာပါအိန္ဒိယနဲ့မြန်မာနယ်စပ်ကုံသွေးကတော့လက်ရှိအချိန်ထိကိုပိတ်ထားဆဲဖြစ်ပါတယ်
။ကုသညို့ပါရှင်။မကြခင်တင်ဆက်မဲ့ဒီအပတ်စဉ်ကဏ္ဍတွေထဲမှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီငွေတိုက်စာချုပ်တွေရောင်းချနေမှုအခြေအနေကိုတင်ပြထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းညနေခင်းအစီအစဉ်ကိုလိုင်းတိုမီတာ3249လို့အပြင်လိုင်းလက်မီတာ190 kHz 1905လို့ကနေထုံးလွှင့်နေပါတယ်ရှင်။
VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ voaburamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။အင်္ဂါနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။အခုဒုတိယပိုင်းနာရီဝယ်ဆက်လက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ဒီကျမတို့ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာစတာတွေနဲ့အတူ
NUG အတွက်ကျောင်းဝင်ရရတယ်။နံပါတ်1အချက်ကဒါဒီလူတို့ကလူကြီးကိုပြည်ဝင်တိမှန်ကြည့်နေဆိုတဲ့ဒါစာတိုးမရဘူးဆိုတာကောင်မဝိုင်းဝန်း၆ခန်းနဲ့ဒါစာကြည့်ပို့ပြီးတော့လက်တွေ့ပါတယ်ဆက်တည်ကြချက်လို့လည်းကျမယူဆတယ်။
ဒါကတော့ NUG အစိုးရရဲ့ငွေတိုက်စာချုပ်ရောင်းချနေတဲ့အခြေအနေကိုတင်ပြထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါရှင်။ပြားဆက်ပွဲတော်အတွက်ရိုမီးနီးယားအကျဉ်းတောင်တွေကအကျဉ်းသားတွေတရုတ်ဆောင်တွေအဖြစ်ပြောင်းလဲဖျော်ဖြေခဲ့တဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်မြတ်သူကတင်ပြမှာပါရှင်။
စနေနေ့တာကာလဟာရူမီးနီးယားအချင်းထောင်တွေကထောင်သားတွေကိုတရုတ်ဆောင်တွေအဖြစ်ဘူချရက်မြို့ရဲ့နာမည်ကျော်နော်တေရာပြားဆက်ယုံကြီးကိုရောက်ရှိလာစေခဲ့ပါပြီ။ဒီနှစ်ပြားဆက်အတွက်အချင်းသား900လောက်ပါဝင်ထားပါတယ်။ထောင်သားတွေရဲ့ပွဲတော်ကိုရူမီးနီးယားအမျိုးသားအချင်းဦးစီးဌာနကကျင်းပပေးတာပါ။ဒီနှစ်တော့ဂျီလာဗာနဲ့ရိုဟိုဗာထောင်ကထောင်သားတွေဟာကက်ပီကျောက်သူတို့ရဲ့ဖျော်ဖြေမှုတွေကိုအချင်းယုံလောက်ပဲပြည်သက်အနေငယ်နဲ့ကျင်းပနေတာဖြစ်ပါတယ်။ဂျီလာဗာထောင်ကအကျဉ်းသားမာရီယွန်ဖလော်ရင်ကတော့အခုလိုပြောပါတယ
်ယုတ်ကွန်စီဒါကတော့ဆောမီနီကရဆွန်တမကူ
အခုကပ်ဘေးတောင်ကျွန်တော်တို့အားလုံးအလွန်ခက်ခဲတဲ့ဘဝရဲ့အခိုက်အတန့်တွေကိုဖြတ်သန်းနေကြရတယ်လို့ထင်ပါတယ်ဒီပြဇက်ယုံကြီးကကျွန်တော်တို့ကိုပြောင်းလဲသွားစေပါတယ်အစပိုင်းမှာအတော်လေးခက်ခဲခဲ့ပါတယ်ဘလို့တရုတ်ဆောင်ရမလဲစင်ပေါ်မှာဘာလုပ်ရမလဲဘာရီဆက်ပြီးဖြစ်မလဲစိတ်တွေရှုပ်ထွေးလာတာပဲဖြစ်ဖြစ်ဒါမှမဟုတ်တခြားဘာပဲဖြစ်ဖြစ်ပေါ့နောက်ဆုံးတော့ဒီစိတ်ခံစားမှုတွေတဖြည်းဖြည်းပျောက်ကွယ်သွားတာပါပဲ
ဒီညနေတော့ဂျီလာဖာထောင်ဇက်အဖွဲ့ကငါတို့အားလုံးပဲအမှားလုပ်ကြတယ်ဆိုတဲ့ပြဿနကိုကပြမှာဖြစ်ပါတယ်ကိုပြုခဲ့သမျှရောင်ပြန်ဟတ်တဲ့အခိုက်တန့်လေးတွေလို့ဖြစ်ရပါတယ်လို့ဒရိုက်တာလုပ်တဲ့ Vessonel Berlin ကပြောပါတယ
် Yes sir care se va jukar
ဒီကနေ့တင်ဆက်မယ့်ပြဿနကတော့ကျွန်တော်တို့ကြုံတွေ့နေရတဲ့အခက်အခဲတွေရယ်ကျွန်တော်တို့ဒီအခက်အခဲတွေကိုဘယ်လိုမျိုးကျော်ဖြတ်မယ်ဆိုတာရယ်အမှားလုပ်ပြီလို့ရှိရင်ဖြစ်တတ်တဲ့အန္တရာယ်နဲ့ဘလို့အချင်းချင်းမျိုးပဲဖြစ်ဖြစ်အမားဆိုတာဖြစ်တတ်တဲ့သဘောတွေကိုတိဆက်ပေးမှာပါ။ဘသူမဆိုသူတို့လူနေရာမျိုးကိုရောက်ရှိသွားနိုင်ပြီးတော့သူတို့ကျင်းသားတွေဟာလည်းတာမန်လူလောကတွေကိုပြန်လဲရောက်သွားနိုင်တယ်ဆိုတာမျိုးကိုဒီပြဆက်ကရည်ရွယ်ပါတယ
်။အကျဉ်းသားတွေဖို့တော့ပြဆက်တရုပ်ဆောင်ရတဲ့အတွေ့အကြုံဆိုတာကကိုယ့်ကိုယ်ကိုပြန်လဲရှာဖွေတွေ့ရှိဖို့နဲ့တကူကိုတူနားလည်မှုရစေဖို့ကုထုံတစ်မျိုးလည်းဖြစ်ပါတယ်။ပြဆက်အဖွင့်ကိုတကူတဲ့ကွက်စိတ်ဟောတဲ့ပုံစံမျိုးနဲ့စတင်ပြီးတော့ဒီနှစ်အတွက်တီးဖြတ်ထားတဲ့ကပီဆိုကြီးတဲ့ကလူသားဆန်မှုတွေအကြောင်းနဲ့တူဦးပေါ်တူသနာကျင်နာမှုတွေအကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရဟိုဗာထောင်ရဲ့ဆူယာပြဇက်အဖွဲ့ကပြဇက်ဒုတိယပိုင်းကိုတင်ဆက်မှာဖြစ်ပြီးတော့ဆိုင်းဆရာအယ်ဘတ်ကမူးရဲ့ဝတ္ထုကိုမှီညမ်းထားတဲ့ The State of the Seas လောက်ကျန်ခံရတဲ့နိုင်ငံတော်ဆိုတဲ့ပြဇက်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Julian Glitter ကဒရိုက်တာဖြစ်တင်ဆက်မဲ့ဒီဇက်လက်မှာအတ္တမာနဩဇာအာဏာအကြောက်တရားရေစွမ်းတတိစိတ်ချယုံကြည်မှုနဲ့ချစ်ချင်းမြတ်တာစာရီနဲ့ဆက်ဆက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီပြဇာတ်နဲ့ပြဇာတ်မတိုင်မီအစမ်းလေးကျင်တော်တွေကနေအကျဉ်းသားတွေဟာသူတို့ရဲ့ဖန်တီးမှုစွမ်းရည်ကိုပြသဖို့အခွင့်အလမ်းကောင်းတွေကိုရစေမှာဖြစ်ပါတယ်။ယေဟောဗာထောင်ဟာအကျဉ်းသားတူဖြစ်တဲ့ဗာရယ်ကတော့သူ့ရဲ့တရုပ်ဆောင်ခြင်းတဒနာကိုအခုလိုပြောပါတယ
်။
တရုပ်ဆောင်နဲ့ဆိုတာကလေကားတစ်စင်းကိုတက်တရားတို့ပါပဲ။မြင့်မြင့်တက်လေ
သူကပြတဲ့အရာတွေကိုအရာတွေမြင်ရလေဖြစ်မြင်ရလေဖြစ်ပြီးတော့အသက်စမ်းတွေကိုသင်ယူလေ့လာနိုင်မှာဖြစ်ပါတယ
်ဒါရိုက်တာဂျူလီယန်ဂလစ်တာအတွက်ကတော့ပြဆက်ကခြင်းဆိုတာကလူအဖွဲ့စည်းတဲ့ကိုပြန်လဲပေါင်းစပ်နိုင်မှုမျိုးစေ့ချပေးတာပဲလို့ဆိုပါတယ
်trattato ci vorrealizza queste cinque fasi
တို့ရဲ့ဖြစ်ပြီးပြောင်းလဲရေးကတဆင်ချင်းသွားတာဖြစ်ပြီးအစမ်းလေ့ကျင့်ကာလတွေအတွင်းကသူတို့လေ့ကျင့်ကြတာတွေဟာ5လ6လလောက်ကြာတဲ့အခါမှာသူတို့ကိုပြောင်းလဲစေခဲ့ပါတယ် Turu Nago Achin Hong Nisi Piamadora Wusurago, Turu Timi Nale Lajama Pipare. Tabimele, Along Aturo Bo Mutibare, Genaro Along Taupan Betabare, Ludara in Turu Sanashi in Shidla Oquen Lane, Joshu Mugu Yayu Nainelo Yongjibare, Turu de Gay Sana Bimbia B, Dinila and Dine Losome so in Bolly.
A sunny Jimuri would town him up a Losong Jar B, not so the college Muguro, the Gay Semimo Malosong Jar Pipare. Toby Mele, Semi Boga, Gali Chabirane, Drui Abidanego, Sella Pisabu Dre, Til Sonigo, De Sondame, Tongari Garo, Atten Sons Ali, Shinibarekina, Sennanita Gala.
You American, then you then told him Murigo, Niz and Nasalina, Ipalon, Panyu, Jishuna Mari. Lurumi say you then Liane, Niz and Nasalina, Yomian Tanza, told him Mupsi. You American, then eh, RFA, Lulate Ashad. မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှတေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်
ထိုင်းကွန်6တို့ချန်နယ်တရား23တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရူဖမ်းယူမှုအသေးစိတ်အချက်လက်ကိုဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ဗီဒီယိုမြန်မာ မကြာခင်မှာတော့ဒီဆက်ပစ္စည်းကိုယ်တိုင်ပြင်ခွင့်တောင်းနေကြသူများအကြောင်းပြောပြထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်မှာပါအတိုးမရပဲနှစ်နှစ်တက်တန်းပြည့်ချိန်မှာငွေရင်းအတိုင်းပြန်လဲထုတ်ယူနိုင်မယ်ငွေတိုက်စာချုပ်တွေကိုကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းချနေပါပြီ။ဒေါ်လာတန်းချီရနေပြီလို့လည်းပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ NUG ရဲ့ငွေတိုက်စာချုပ်တွေကိုဝယ်သူတွေအပေါ်မှာအရေးယူအပြစ်ပေးခံရနိုင်တယ်လို့ပြောဆိုထားပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သင်ကြည့်ထိုက်ကတင်ပြထားပါတယ်ရှင်။
ဆီယနာတိတ်မှုဆန့်ကျင်ရေးအတွက်ရန်ပုံငွေဖြစ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကအမေရိကန်ဒေါ်လာ100ဒေါ်လာ900ဒေါ်လာ1000နဲ့ဒေါ်လာ9000တန်ငွေတိုက်စာချုပ်၄မျိုးကိုနိုဝင်ဘာလ22ရက်နေ့တနင်္လာနေ့မှာစပြီးရောင်းပါတယ်ပြည်တွင်းမှာရောပြည်ပမှာပါအန်ယူဂျီရဲ့ငွေတိုက်စာချုပ်တွေကိုစစ်ဝင်စားနေကြပါတယ်
ဝေအကောင်းတာပေါ့အခုဆိုရင်လည်းနိုင်ငံတကာမှာလည်းသတင်းတွေကောင်းကြီးလိုက်မှာပါလာပြီအဲဒါပေမဲ့တော့အန်ယူဂျီအတွက်ရှင်းပုံတွေရတယ်နံပါတ်1အချက်ကဒါဒီလူတို့ကလူကြီးကိုအေဝင်တိမှတ်ရှိနေဆိုတဲ့ဒါဒါအတိုးမရဘူးဆိုတာကတော့ကျွန်တော်ထောက်ခံနေတာဒါကြီးပို့ပြီးတော့လက်တွေ့ပါတယ်ဆက်တွေကြည့်လို့လည်းကျွန်တော်ယူစားတယ်အမေရိကန်အခြေစိုက်စီးပွားရေးပညာရှင်တို့ဖြစ်တဲ့ဦးစိန်ထေးကလည်း
သူ့အသည့်တွေထဲမှာအန်ယူဂျီရဲ့ငွေတိုက်စာချုပ်ကိုဝယ်ယူဖို့စိတ်အားထက်သန်နေသူတွေရှိတယ်လို့ဗီအိုအေကပြောပါတယ်။အနောက်ကပဲကျွန်တော်တို့ဆိုရင်ကျွန်တော်တို့နိုင်ငံသားမှာရောက်ရင်ကျွန်တော်တို့တငယ်ချင်းတွေကဒါတွေဝယ်ဖို့သူတို့လုပ်နေကြ။အန်ယူဂျီကရောင်းတဲ့ငွေတိုက်စာချုပ်ကအတိုးမရပါဘူး။ NUG ကဖွင့်ထားတဲ့ပြပပန်းစင်းကိုငွေလဲဝယ်ယူချက်ရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ငွေတိုက်စာချုပ်တွေရောင်းချပြီးနှစ်ရက်အတွင်းအမေရိကန်ဒေါ်လာ900ကျော်ရထားပြီလို့
NUG ရဲ့ငွေတိုက်စာချုပ်အရောင်းဝင်တဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာအခုလိုဖြေကြားသွားပါတယ်။အဲသူတို့အနေနဲ့ငွေတိုက်စာချုပ်ရောင်းနေတယ်ဆိုရင်ဟာလည်းရှိပါတယ်။တချို့ဟိုသူတို့အတွက်ဒါလော်ဘီလုပ်နေတဲ့ဒါမီဒီယာတွေလည်းရှိပါတယ်။လော်ဘီလုပ်နေတဲ့မီဒီယာတွေကဘယ်လောက်ရောင်းလိုက်ရပြီပါညာအခြေမြစ်ဒါတော့သူတို့အခြေမြစ်နဲ့သူတို့ပေါ့လေဒါပြောတာတွေလည်းရှိပါတယ်။
NUG NUG ရဲ့ငွေတိုက်စာချုပ်ကိုပြည်တွင်းမှာဝယ်ယူသူတိတ်မရှိဘူးလို့လဲသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။အဲကျွန်တော်သိရတာကတော့ဒီနိုင်ငံတွင်းကနေပြီးဝယ်ယူတဲ့ဟာတော့ရှားပါတယ်။သူကတော့ဟိုဘောနော်အဲပြည်ပကနေပြီးမှပြည်ပကနေပြီးတော့ကြထောက်ပံ့တဲ့ဟာကိုတနည်းအားဖြင့်ပြည်ပကနေထောက်ပံ့တဲ့ဟာကိုငွေမဲကိုဝယ်ယူလုပ်ဖို့အတွက်အဲအဓိကရည်ရွယ်တဲ့လူပဲကျွန်တော်တို့ကတော့ယူဆပါတယ
်။ပြည်ပကထောက်ပံ့မှုလို့ဆိုပေမဲ့လည်းပြပရဲ့ဘလို့ထောက်ပံ့မှုလဲဆိုတာကိုတော့ဗိုလ်ချုပ်စောမင်းထွန်းကရှင်းပြမသွားပါဘူး။ပြည်ရင်းကနေငွေလွှဲဝင်ဆောင်မှုနဲ့လုပ်နေသူတွေလည်းရှိပါတယ်လို့သူကပြောပါတယ
်။တချို့လည်းအဲပြည်လျက်နဲ့လုပ်နေကြတော့ရှိတယ်။တချို့လည်းပြည်လျက်တော့တိကြတော့အာလော်ဘီအနေနဲ့လုပ်တဲ့ဟာတွေလည်းရှိတာပေါ့။ဒါတွေကတော့ဘာလို့ဆိုကြဒါ KB ကနေတဆင့်ငွေတွေပေါ့နော်။ပွားပေးတာတို့ KB ကနေဆင့်ဆောင်ရွက်တာတို့အဲဒါတွေကလည်းဒီဥပဒေနဲ့အညီဥပဒေနဲ့ညီဆွနိုင်ကြောင်းကျွန်တော်တို့ဒါပြည်သူလူထုကိုလည်းကျွန်တော်တို့အသိပေးလို့
ဒါပေမဲ့လည်းပြည်ရင်းမှာရောပြည်ပရောမြန်မာပြည်ချမ်းမှာပါ NUG ရဲ့ငွေတိုက်စာချုပ်ကိုဝယ်ယူနေသူတွေဝယ်ယူလို့သူတွေရှိနေပါတယ်ဂျပန်ရောက်မြန်မာပြည်ထဲမှာလည်း NUG ကရောင်းချတဲ့ငွေတိုက်စာချုပ်ကိုဝယ်ယူထားသူတွေရှိကြောင်းဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းစွေက VOA ကိုပြောပါတယ
်ဒီဝယ်စုသာကျုပ်ကိုသူဝယ်ခြင်းနဲ့ဒါသူရဲ့ဒီဝန်ငယ်ရဲ့နိုင်ငံရေးချက်ကိုသူတာဝန်ပတ်သက်ခွေရခွေပြတယ်နေပေါ့လေသူတို့တာဝန်အကျိုးပြလည်းမရှိဘူးဒါပေမဲ့ဘယ်လိုတော့မဆောင်ဘူ
းအတိုးလည်းမရတတ်မှတ်သက်တမ်းပြီးမှငွေအရင်းပြန်ရမယ် NUG ရဲ့ငွေတိုက်စာချုပ်ဟာနိုင်ငံတကာဗဟိုဘဏ်တွေကထုတ်ရောင်းနေတဲ့ငွေတိုက်စာချုပ်တွေနဲ့ဘာများကွာခြားမှုရှိနေပါသလဲအမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေကအခုလိုပြောပါတယ်
အဲ့တော့အဲ့ဒီနေရာမှာဒီလက်ရှိသူတို့ NUG ရဲ့ကျွန်တော်တို့သိသလောက် NUG ဆိုတာဖွင့်အနေနဲ့လည်းပဲအတိုးအနေနဲ့တော့သူတို့မပေးဘူးဒါတာမာဆိုရင်တော့သူတို့ဘောင်းနေပါလိမ့်ဆိုတာကတော့သူအတိုးပေးတာပေါ့ဒီနော်ဒါပေမဲ့အတိုးမပေးတော့ဘဲနဲ့သူတို့ကတက်တန်းကာလကျွန်တော်သိသလောက်2-3 ရက်အတွင်းမှာဒီဟာကိုသူတို့မှန်းတာတဲ့ဘောပေါ့နော်နှစ်အတွင်းမှာဒီဘောင်းတွေကိုပြန်လဲပြီးမှသူတို့ဆိုရဖြစ်လာတဲ့အခါမှာပြန်လဲပြီးဒါတွေကိုပြန်ပြီးတော့ပေါ့နော်ပြန်အမ်းမယ်ဟလားအဲ့ဒီဘောနဲ့လို့တာဖြစ်တဲ့အတွက်ကြောင့်တို့အနေနဲ့တော့မယူမပေးဘူးပေါ့ဗျာဒီသဘောပါခင
်ဗျ NUG ရဲ့ငွေတိုက်စာချုပ်ဝယ်ယူသူတွေဟာအကျိုးအမြတ်ထက်နိုင်ငံရေးအရာအပိမှုကပိုများတယ်လို့လည်းဥစိန်ထေကရှုမြင်ပါတယ
်ဒီလိုပြည်ပမှာရှိနေတဲ့ပြည်သူလူထုတွေကတိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုတွားဖို့အတွက်လက်ရှိလှုပ်ရှားနေတဲ့ရွေးချက်ကဒါကိုကူညီတဲ့သဘောနဲ့သူတို့ကဝယ်ပြီးတဲ့သဘောပဲပြောချင်တာဗန္ဒငွေကိုကူညီပြီးပြည်သူတွေကပြန်ဖြစ်ပြတဲ့သဘောပါခင်ဗျာ
NUG ဘက်ကငွေတိုက်စာချုပ်ရောင်းရငွေတွေကိုဘယ်လိုအသုံးချမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးနှစ်နှစ်သက်တမ်းပြည့်ချိန်မှာငွေတိုက်စာချုပ်ဝယ်ယူထားသူတွေပြန်ရွေးယူနိုင်မယ့်အခြေအနေကရောဘယ်လိုရှိနိုင်ပါသလဲစီးပွားရေးပညာရှင်ဦးစိန်ထေကတော့အခုလိုရှုမြင်ပါတယ
်ပြည်သူလူထုကိုကူညီတောင်းတာဒါကြောင့်လေပြည်သူလူထုကလည်းစာချုပ်စာတမ်းကိုဝယ်တာမတူတာဗမာပြည်ရဲ့အခြေအနေကတော်လန်ရေးအတွက်လိုအပ်တဲ့ကူညီမှုကိုပေးတဲ့အတွက်ကြောင့်ဝယ်တဲ့လူတွေလည်းတိုးမမျောဘူး။ပြောဆိုကျွန်တော်တို့ကြားလာအဲဒီတစ်ချိန်မှာအကြေအစိုးရဖြစ်လာရင်တရားဝင်ပါနော်။နည်းနည်းတော့တော့မှသူဖြစ်မလို့မှန်းထားတယ်။အဲဒီတော့မှဖြစ်လာခဲ့ရင်တချို့လူတွေကဒီကွယ်ဒီပိုက်ဆောင်ပြန်တော်သူကမီတော့လူတွေတော့ဆိုသုံးပြတဲ့လူရှိ
။စီပွားရေးကဏ္ဍပါရှင်မတ်တင်ကြီးထိုက်ကတင်ဆက်ခဲ့တာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါအတိုးမရပဲဒီကံပါရှင်ကဘာကြီးမှာ electronic ဆက်ပစ္စည်းအမှိုက်တွေများတဲ့များလာနေချိန်မှာဥရောပတိုက်သားတချို့ကတော့ဒီဆက်ပစ္စည်းတွေကိုကိုယ်တိုင်ပြင်ဆင်ခွင့်ရအောင်ဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုလှုပ်ရှားလာကြပါတယ်ပစ္စည်းတစ်ခုမဝယ်ခင်မှာဒီပစ္စည်းကိုဘလောက်လွယ်လွယ်ပြင်နိုင်မလဲဆိုတဲ့အညွှန်းကိုပါထုတ်လုပ်သူတွေထည့်သွင်းဖော်ပြပေးဖို့လဲတောင်းဆိုနေကြတဲ့အကြောင်းမက်ဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
် Smart လက်ကင်ဖုန်းတွေအပါအဝင် electronic ပစ္စည်းတွေဘလောက်ဈေးကြီးပေးပြီးပဲဝယ်ထားပါစေ။အဲ့ဒီပစ္စည်းတွေပြတ်သွားလို့ပြင်တင်နေဆိုရင်ကိုယ်တိုင်ပြင်ခွင့်မရှိပါဘူး။မိုဘိုင်းခွင့်ဥပဒေမှတ်ပုံတင်ထားတဲ့မိုဘိုင်းခွင့်တွေကြောင့်ကိုယ်တိုင်ပြင်တတ်ရင်တောင်မှ American ပြည်ထောင်စုကပြည်내အများစုအပါအဝင်နိုင်ငံတော်တော်များများမှပြင်ခွင့်လက်မှတ်မရှိသူတွေဥပဒေအရပြင်ပိုင်ခွင့်မရှိပါဘူး။ဆက်ကိုကိုယ်တိုင်ဖွင့်ကြည့်လိုက်တာနဲ့ warranty အမှခံပြတ်သွားပြီးတော့ပစ္စည်းကုမ္ပဏီကအယောပေးတာလို့ပြင်ပေးတာလို့မလုပ်တော့ပါဘူး။ဒါကြောင့် လွယ်လွယ်ဝယ်နိုင်တဲ့ electronic ပစ္စည်းမျိုးတွေကိုလူတွေကပြင်နေတော့ပဲလွှင့်ပြလိုက်ပြီးတော့အသစ်ဝယ်သုံးနေကြတာပါဒါကြောင့်လည်းကမ္ဘာကြီးမှာ electronic အမိုက်တွေပိုပိုများလာနေပါတယ်လေလာမှုတွေအရဒီကမ္ဘာလုံးမှာနှစ်စဉ် electronic အမိုက် metric ton တန်း20ကနေတန်း50ကျားထွက်နေပါတယ်တချို့ကပြန်သုံးလို့ရပေမဲ့အများစုကပြန်သုံးလို့မရကြပါဘူးအထူးသဖြင့်ကဲရို mercury တို့ပါတဲ့ electronic ပစ္စည်းတွေကတကယ်ကိုအမိုက်တွေဖြစ်သွားတာပါဒီပြဿနာကြီးကိုရှင်းချနိုင်ဖို့အတွက်ရောမလိုဘဲနဲ့ electronic ပစ္စည်းသစ်တွေမဝယ်ရအောင်မှာ right to repair ကိုယ်တိုင်ပြင်ဆင်ခွင့်ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက်တောင်းဆိုလှုပ်ရှားမှုတွေလည်းရှိလာနေပါတယ်ဥရောပက britain နဲ့ပြင်သစ်နိုင်ငံတို့မှာဒီလိုဥပဒေတွေရှိနေပြီးမို့ဂျာမန်နိုင်ငံတွေကလည်းတောင်းဆိုနေကြပါတယ်အထူးသဖြင့် EU ဥရောပသမ္မတအနေနဲ့လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေထက်ကိုပို့ပြီးတော့ပြည့်စုံတဲ့ဥပဒေသစ်တွေချမှတ်ပေးဖို့တောင်းဆိုနေကြတာပါဥပဒေပြဋ္ဌာန်းဖို့တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲဆက်ပစ္စည်းအဟောင်းတွေပြင်ဆင်ပေးနေတဲ့အလုပ်ရုံတွေလည်းရှိလာနေပါတယ်ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်မှာဆက်ပြင်တတ်သူပရာဟိတာတွေကပြက်နေတဲ့ဆက်ပစ္စည်းဟောင်းတွေကိုပြင်ပေးနေကြပါတယ
် We have to take care of the planet
ကျွန်တော်တို့ရဲ့ကမ္ဘာကြီးကိုကျွန်တော်တို့ကယူဆိုင်ဖို့လိုပါတယ်အရင်နေထိုင်တဲ့ပုံစံမျိုးတိုင်းဆက်သွားနေလို့မဖြစ်တော့ပါဘူးဒါကြောင့်ပြန်ပြင်သုံးလို့ရနေတာနဲ့လွယ်လွယ်လှုပ်ပစ်လိုက်တာမျိုးမလုပ်အောင်စီယုံနဲ့လှုပ်ရှားမှုစလုပ်ကိုလုပ်ရမှာဖြစ်ပါတယ်
။သူတို့ရဲ့ပရာဟိတအဖွဲ့ဖြစ်တဲ့ Rebel Cafe Denmark ကိုလွန်ခဲ့တဲ့6နှစ်ထဲကစတင်တည်ထောင်ထားတာပါ။ Denmark, Norway, Sweden စတဲ့ Scandinavian နိုင်ငံတွေမှာဆက်ပစ္စည်းဟောင်းတွေကိုလိုက်ပြီးတော့ပြင်ပေးနေတာဖြစ်ပါတယ်။သူတို့ယာယီအလုပ်ရုံဖွင့်ထားတဲ့နေရာကိုကိုပြင်ချင်းနဲ့ဆက်ပစ္စည်းတွေယူလာရင်ပရာဟိတာဆက်ပစ္စည်းတွေကအခမဲ့ပြင်ပေးကြပါတယ
် My radio was broken and I didn't want to replace it when and
my radio လေးပြတ်သွားလို့နီးပြတ်တာကနည်းနည်းလေးပါပဲပြန်ပြည်ပြီးသုံးလို့ရနေသေးတော့ဒါကိုလှည့်ပြည်ပြီးအသက်ဝယ်တာမျိုးလည်းမလုပ်ချင်ဘူးလေ
ဥရောပတိုက်သားတယောက်မှာ electronic အမိုက်တစ်နှစ်ကို16 kg ကျော်ထွက်တယ်လို့စစ်တမ်းလေးလာမှုတွေကပြောပါတယ်အဲ့ဒီအမိုက်တွေကထက်ဝက်ကပြတ်သွားတဲ့အိမ်သုံးဆက်ပစ္စည်းတွေဖြစ်ကြပါလေ
One of the reasons why it's growing so fast right now is that it's everywhere
ချင်းတို့တွင်တော်တော်လေးကြေကြေပြန့်ပြန့်ဖြစ်လာတဲ့အဓိကအကြောင်းအရာတစ်ခုကသတင်းတွေထဲမှာပါလာတာကြောင့်ဖြစ်ပါတယ်လူတိုင်းဒီအကြောင်းသိရှိပြောကြားကြပါပြီပြဿနာကနိုင်ငံရေးသမားတွေကိုတိုက်တွန်းရင်2030ခုနှစ်မှာတခုခုလုပ်မယ်ဆိုတာမျိုးပြောကောင်းပြောပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်ထိမစောင့်နိုင်ပါဘူးအခုချက်ချင်းစလုပ်ဖို့ကိုလိုနေပါပြီ
ဆွေဒင်နိုင်ငံကတော့ဆက်ပစ္စည်းပြင်ဆင်ကားနဲ့ဆက်အဖို့ပစ္စည်းတွေအတွက်အခွန်ကိုရှော့ကောက်ပါတယ်။တကယ်တော့ electronic ပစ္စည်းတွေဟာအနည်းနဲ့အများသဘာဝပတ်ဝန်းကျင်ညဉ့်ညမ်းစေတဲ့ပစ္စည်းတွေဖြစ်တယ်လို့ဆွေဒင်နိုင်ငံမယ်လ်ဘုန်းမြို့ကဆက်ပြင်ကဖေးဘုတ်အဖွဲ့ဝင်ကရှင်းပြပါတယ်။
When we think about electronics, a lot of the carbon emissions are what we call upstream.
Electronic ပစ္စည်းတွေအကြောင်းကျွန်တော်တို့စဉ်းစားရင်ကာဗွန်ဒိုင်အောက်ဆိုက်တန်းကိုထုတ်လွှတ်မှုကအမြင့်ဘက်ကိုတက်နေပါတယ်။ဒီပစ္စည်းတွေထုတ်လွှတ်တဲ့ကောကာဗွန်ဒိုင်အောက်ဆိုက်တန်းတွေဖြစ်စေနေပါပြီ။ဖုန်းတွေထဲမှာပါတဲ့သတ္တုတွေကိုတူးဖော်တဲ့အချိန်ဖုန်းတွေလုတ်တဲ့အချိန်မှာကိုညဉ့်ညမ်းလေတွေလေထုထဲကိုထုတ်လွှတ်နေပြီးသားပါ။ကျွန်တော်တို့လက်ထဲဖုန်းတွေရောက်မလာခင်ကတည်းကဖြစ်နေတာဆိုတော့ဒီပစ္စည်းတွေနဲ့လေထုညဉ့်ညမ်းမှုကတွဲရက်ကိုဖြစ်နေတာပါ။
EU နိုင်ငံတွေမှာရေခဲတက်တာအဝေးလျှော်ဆက် hair dryer စပယ်မှုတ်ဆက်နဲ့ရုပ်မြင်သံကြားဆက်တွေကို10နှစ်ကြာတဲ့အထိပြင်ဆင်ပေးနိုင်ရမယ်လို့ EU ဥပဒေသစ်ထုတ်ပြန်ခဲ့ပါတယ်။တချို့အပိုပစ္စည်းတွေကိုကျွမ်းကျင်ဆက်ပြင်ဆိုင်တွေအတွက်သာတည်ထက်ဖြစ်ပါစေ။အဲ့ဒီဆက်ပစ္စည်းနဲ့ဆိုင်တဲ့အပိုပစ္စည်းတွေကို10နှစ်ကြာတဲ့အထိထုတ်လုပ်ပေးရမယ်လို့ဥပဒေမှာပါရှိပါတယ်။ဆက်ပစ္စည်းသစ်တွေထုတ်လုပ်တဲ့အခါမှာလည်းအထူးကိရိယာတွေမလိုဘဲဆက်ပစ္စည်းတွေကိုဖြုတ်လို့ရနိုင်ရမယ်။ဘလို့ပြင်ရနိုင်မယ်ဆိုတဲ့ရှင်းပြတဲ့ manual တွေပါရမယ်လို့လည်းသတ်မှတ်လိုက်ပါတယ်။ဒါပေမဲ့ဒီဥပဒေကမပြည့်စုံသေးဘူးလို့ right to repair အခွင့်အရေးတောင်းဆိုနေကြသူတွေကပြောပါတယ
် The legislation doesn't go as far as welcoming let's say repair cafes towards that a lot
of ဥပဒေကကျူဆူရလာအောင်မပြည့်စုံသေးပါဘူးကိရိယာတွေလက်ဆွဲစာအုပ်တွေကိုကျွမ်းကျင်သူတွေအတွက်ပဲရနိုင်ပါတယ်ကျမတို့ကကျွမ်းကျင်သူတွေမဟုတ်တော့တချို့ကိရိယာတွေ manual လက်ဆွဲတွေကိုကျမတို့မရနိုင်ပါဘူးဒါကြောင့်လူတိုင်း electronic ပစ္စည်းတွေပြင်ဆင်ခွင့်ရှိရမယ်ဆိုတဲ့အထိဥပဒေချမှတ်ဖို့လိုပါတယ်
smartphone တွေ laptop computer တွေနဲ့တခြားဆက်ပစ္စည်းအသေးလေးတွေကိုပါကိုယ်တိုင်ပြင်ဆင်ခွင့်ပေးဖို့အပြင်ပြင်သစ်နိုင်ငံဥပဒေထဲမှာပါသလို electronic ပစ္စည်းထုတ်လုပ်သူတွေအနေနဲ့ဘလလွယ်လွယ်ပြင်ဆင်နိုင်မယ်ဆိုတဲ့အချက်ကိုပါထည့်သွင်းပေးဖို့အတွက်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလုပ်သူတွေကတောင်းဆိုနေကြတာပါ
There's all these barriers at the design stage, you know, whether it's glue in the product that makes it
design ဘက်မှာကဒါစီတွေအများကြီးရှိပါတယ်။ပစ္စည်းကိုဖွင့်ရခံကောကတ်ထားလို့အစိတ်ပိုင်းတွေကိုပြင်မြအစားထိုးမြဖြစ်တာမျိုးတို့ပစ္စည်းတစ်ခုကိုဖွင့်နိုင်မှုတီးတန့်သက်ဆိုင်တဲ့ကိရိယာလူရာမျိုးတို့အစားထိုးရမယ့်ပစ္စည်းရှားတာတို့ဘယ်လိုပြင်ရမယ်ဆိုတဲ့လမ်းညွှန်လွယ်လွယ်ရှာမြတာမျိုးတို့လိုအခက်အခဲတွေရှိပါတယ်။
EU ဖွဲ့ဝင်နိုင်ငံတွေမှာရောင်းတဲ့ electronic ပစ္စည်းတွေမှာဘလောက်လွယ်လွယ်ကူကူစက်ကိုပြင်ဆင်နိုင်မလဲဆိုတဲ့အချက်အလက်ပါရေးဝယ်သူတွေအနေနဲ့နှိုင်းယှဉ်စဉ်းစားနိုင်မယ်လို့သူတို့ကပြောပါတယ်။ကို electronic ပစ္စည်းတွေကိုကိုယ်တိုင်ပြင်ခွင့်ရမယ်ဆိုရင်ခလုတ်ပြတ်တာလောက်အသေးအမွှားလေးတွေအတွက်စိုင်းသွားပြင်စရာလိုတော့မှာမဟုတ်ပါဘူး။
Next time that this on and off contact doesn't work, I will open it and I might check is it just the fuse because then I can fix it myself.
နောင်ကြရင်အခုလို့အဖွင့်ပေးလို့တဲ့ခလုတ်လုံးမလုပ်ဘူးဆိုရင်ကျွန်တော်ကိုယ်တိုင်ဖွင့်ကြည့်ပြီး fuse များပြတ်သွားလားလို့စစ်ဆေးကြည့်နိုင်ကောင်းကြည့်နိုင်တော့မှာပါ။ပြင်လို့ရတယ်ဆိုလေကိုယ်တိုင်ပြင်လိုက်မှာပါ။နည်းနည်းပါးပါးတော့ကျွန်တော်ပြင်တတ်ပါလေ။ဒါကြောင့်နောင်ကြရင်ကိုယ်တိုင်ပြင်တယ်မလားဆိုတာသိနိုင်အောင်စက်ကိုကိုယ်တိုင်ဖွင့်ကြည့်တာမျိုးတော့လုပ်ရမှာဖြစ်ပါတယ်။
ကဘာကြီးမှာ electronic အမိုက်တွေပိုပြီးများလာတာနဲ့အမျှပြဿနာဖြေရှင်းဖို့တောင်းဆိုလှုပ်ရှားမှုတွေလည်းပိုများလာပါတယ်။ Apple နည်းပညာကုမ္ပဏီကြီးကတော့ကိုယ်တိုင်ပြင်နိုင်မဲ့ self service repair အစီအစဉ်ကို2022ခုနှစ်မှာစတင်ခွင့်ပြုမယ်လို့ကြေညာထားပါတယ်။ Apple ကုမ္ပဏီထုတ်အပိုပစ္စည်းတွေကိရိယာတွေသုံးပြီးတော့ iPhone 12နဲ့ iPhone 13ကိုကိုယ်တိုင်ပြင်ခွင့်ရမယ်လို့ဆိုပါတယ်။4ရဲ့ display battery နဲ့ camera တွေကိုစတင်ပြင်ခွင့်ရမှာဖြစ်ပြီးတော့ channel တွေကိုနောက်ပိုင်းမှာပြင်ခွင့်ပေးသွားမယ်လို့ Apple company က November 18ရက်နေ့ကကြေညာထားပါတယ်ရှင်ကျွန်မစုမြတ်ပါမှာ
မဆူမြတ်မောအပတ်စဉ်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်အင်္ဂါနေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုနားဆင်နေကြတာပါအခုတော့မအေးတန်နာကျော်တင်ဆက်တဲ့တက်တက်ရောင်သတင်းလှကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေတင်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။တောင်ကိုရီးယားနိုင်ငံမှာလာမကကဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားပေါ်ပေါ်ဖွဲ BTS ဖွဲဟာကိုဗစ်စဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တဲ့အချိန်ကစပြီးတော့အခုချိန်ထိတစ်နှစ်ခွဲကျော်အကြာမှာပထမအဆုံးဖြစ်တဲ့လူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show ကျင်းပခဲ့ပါတယ BTS ဖွဲ့သားတွေတင်းငရယ်နေနိုဝင်ဘာလ28ရက်နေ့ကသူတို့ရှိုးပွဲမစခင်မီဒီယာတွေနဲ့သတင်းစာရှင်းလင်းပွဲလုပ်တော့အခုလိုမျိုး2019ခုနှစ်ခတဲ့ကစစ်မော်တက်ပြီးတော့မဖျော်ဖြေရတာအခုပထမအဆုံးအချိန်ပြန်ပြီးတော့ဖျော်ဖြေခွင့်ရတော့ခံစားရတဲ့ခံစားချက်ကစကလုံးနဲ့ကိုဖော်ပြလို့မရနိုင်ပါဘူးလို့ RM ကပြောသွားပါတယ
် Seeing all the fans seeing the stadium filled with all the fans yesterday got me really emotional.beyond words and finally
ဒီတတိအလုံးကိုပြန်တွေ့ရရင်မနေ့ကပွဲခွင်တစ်ခွင်းလုံးလူတွေနဲ့ပြည့်နေနေကြတာတကယ့်ကိုခံစားရတာပြောမပြနိုင်အောင်ပါလို့ RM ကပြောသွားတာပါနှစ်နှစ်အတွင်းမှာဒါပထမအဆုံးအချိန်ကြီးလို့ဖျော်ဖြေခွင့်ရတာကဒါတကယ့်ကိုဘဝစာမျက်နှာတစ်ခုစသလိုမျိုးခံစားရတယ်လို့လည်းဆိုပါတယ်တောင်ကိုရီးယားနိုင်ငံမှာသာမကကဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားအဖွဲ့ BTS အဖွဲ့ကိုဗစ်ဆက်ဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တာအချိန်နှစ်နှစ်ကြာတဲ့အချိန်မှာတော့ပထမအဆုံးဖြစ်တဲ့ BTS ကလူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show American ပြည်အောင်စုမှာကျင်းပခဲ့ပါတယ် BTS ကသူတို့ stage show ကို American ပြည်အောင်စုမှာကျင်းပမယ်လို့ကြေညာလိုက်တာကြောင့် BTS ပြည်သက်တွေချစ်ချင်းပဲလင်းရင်လက်မဲ့အပြေးလွှာဝယ်ယူခဲ့ကြရတာပါCOVID စီးမြင့်နေတဲ့ပတ်သက်လို့တော့တောင်ကိုရီးယားရောအမေရိကန်ပြည်အောင်စုကပါခွင့်ပြုချက်တွေထုတ်ပြန်ထားခဲ့ပြီးတော့ COVID ကာကွယ်ဆေးအပြည့်အဝထိုးပြီးသူဆိုရင်ဒီ stage show ကိုလာကြည့်လို့ရတယ်ဆိုပြီးတော့ပြောထားတာပါဒီပွဲက2019ခုနှစ်နောက်ပိုင်း BTS အဖွဲ့ရဲ့မြောက်အမေရိကန်နဲ့ဥရောပအာရှတလွှာဖျော်ဖြေပွဲ၄ပွဲသွားခဲ့ပြီးတဲ့နောက်ပထမအဆုံးအချိန်ပြန်ကျင်းပတာလည်းဖြစ်ပါတယ်အဖွဲ့ဝင်9ယောက်ပါ BTS မျိုးသားလေးတွေရဲ့ K-pop အဖွဲ့ American နောက်ချမ်း California ပြည်နယ် Los Angeles မြို့က Sophie အားကစားရုံမှာ November 29-28အပြင်ဒီဇင်ဘာ1နဲ့2မှာလည်းဖျော်ဖြေဦးမှာဖြစ်ပါတယ်။တောင်ကိုရီးယားမှာတဲ့ COVID-19 ရောဂါကူးစက်မှုအများကြီးပိုများနေသေးတဲ့ American ပြည်အောင်စုမှာအခုဖျော်ဖြေပွဲလုပ်တာက American ပြည်အောင်စုကလူစုလူဝေးပြုလုပ်မှုနဲ့ပတ်သက်လို့စီကံသိပ်ပြီးတင်းကျပ်မထားတာကြောင့်လည်းပါနိုင်ပါသေး BTS ကိုကိုစားပြုတဲ့ Big Hit Music ကိုဆက်သွဲပြီးဒါနဲ့ပတ်သက်လို့ Writer သတင်းဌာနကမေးကြည့်လာမှာတော့တစုံတရာအကြောင်းပြန်တာမရှိပါဘူး BTS ဖွဲ့ဟာ2023မှာစပြီးတော့စင်ပေါ်ရောက်တဲ့က K-pop ကိုကမ္ဘာမှာအကြီးအကျယ်ဆုံးအောင်မြင်လို့သူရဲ့လူငယ်တွေအာယုံကိုဖန်ဆားနိုင်တဲ့စကလုံးတွေမြူးကြတဲ့ဂီတသံတွေအကတွေပြီးတော့လူငယ်တွေရဲ့စိတ်ဓာတ်အားကိုမြင့်တင်ပေးတဲ့တချင်းစာသားတွေလူမှုကွန်ရက်ကမ်ပိန်းတွေနဲ့အောင်မြင်မှုကိုဖော်ဆောင်နိုင်ခဲ့ပါတယ်။အရင်တစ်ပတ်ကတော့သူတို့အဖွဲ့ဟာ American ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးအနုပညာရှင်ဆုရခဲ့ပါတယ်။ပြီးတော့နွေရာသီကထွက်ထားတဲ့သူရဲ့ဘတ်တယ်ဆိုတဲ့တချင်းနဲ့အကောင်းဆုံး pop တချင်းဆိုလည်းရခဲ့ပါတယ်။မနေ့ကကိုရိုနာဗိုင်းရပ်စ်ကကြီးအခြေအနေဆိုးနေချိန်မှာတော့သူတို့ရဲ့အကြီးဆုံးဖြစ်မဲ့ပွဲစဉ်40နီးပါးပါတဲ့ကမ္ဘာလှည့်ဖျော်ဖြေပွဲခီးစဉ်ကြီးကိုသူတို့ဖျက်လိုက်ရပြီးတော့နောက်ပိုင်း online ကနေပြီးတော့ပဲဖျော်ဖြေပွဲတွေကျင်းပနိုင်ခဲ့တာအခုထိဖြစ်ပါလိမ့်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တောင်ရောင်းတင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတန်နာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလာပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုအတွင်းကိုဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်အိုမီကရွန်မျိုးကွက်သစ်ရောက်လာမဲ့အရေးရှောင်ရှားလို့မရဘူးလို့သမရရဲ့ကျန်းမာရေးဆိုင်ရာထိတ်တန့်အကြံပေးကပြောဆိုထားတာနဲ့အတူပဲအမေရိကန်ပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးအပြည့်ထိုးထားပြီးသားသူတွေအနေနဲ့လည်းအဖြစ်ကာကွယ်ဆေးထပ်ထိုးကြဖို့သမရချိုးဘိုက်တင်ကတနင်္လာနေ့မှာထပ်မံပန်ကြားလိုက်ပါတယ်ကာကွယ်ဆေးမထိုးရသေးရင်အချိန်ဆောင်မနေပဲကာကွယ်ဆေးထိုးကြဖို့သမရကတိုက်တွန်းတာပါအမေရိကန်မှာကိုဗစ်ကာကွယ်ဆေးမထိုးရသေးသူကတန်း60လောက်ရှိနေတယ်လို့လည်းသမရကပြောပါတယ်ကမ္ဘာအင်အားကြီးနိုင်ငံတွေအဆင့်မြင့်လက်နက်တွေအပြိုင်ထုတ်လုပ်နေချိန်မှာရုရှားနိုင်ငံကအတန်ထက်အစပေါင်းများစွာပုံမြန်တဲ့ဇီယာဂွန်ဟိုက်ပါဆိုနစ်ဒုံးကျည်တစ်စင်းကိုအောင်းအောင်းမြင်းမြင်းဆန့်သက်လိုက်နိုင်တယ်လို့တင်းတင်းလာနေမှာပြောပါတယ်ရုရှားအမေရိကန်ပြင်းထန်တဲ့တရုတ်တို့ကဒီလိုအသံထက်ငါးဆမြန်တဲ့ hypersonic ယာဉ်တွေထုတ်လုပ်ရေးရှင်ပြိုင်ကြိုးပမ်းနေကြတာဖြစ်ပါတယ်။ Twitter ကုမ္ပဏီတည်ထောင်သူလည်းဖြစ်အကြီးအကဲလည်းဖြစ်တဲ့ Jack Dorsey ရာထူးကနှုတ်ထွက်သွားပြီးဖြစ်ပါတယ်။သူ့နေရာကိုတော့နီးကုမ္ပဏီရဲ့နီးပညာအရာရှိချုပ်ကပြောင်းလဲတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ပြင်းထန်ဘောလုံးမဂဇင်းကချီးမြှင့်တဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုအာဂျင်တီးနားနဲ့PSG တိုက်စစ်မှုလီယိုနယ်မက်ဆီကရသွားပါတယ်။ဒါဟာမက်ဆီအတွက်တော့ဘောလုံးဒီအိုလို့ခေါ်တဲ့ရွှေဘောလုံးစုကို9ကြိမ်မြောက်ရရှိတာဖြစ်ပါတယ်။မက်ဆီကစုစုပေါင်းရမှတ်613မှတ်နဲ့ပထမရခဲ့ပြီးဘိုင်ယန်မြူးနစ်တိုက်စစ်မှုရောဘတ်လဝန်ဒေါစကီက980မှတ်နဲ့ဒုတိယအီတလီနဲ့ချယ်ဆီကွင်းလေကစားသမားဂျော်ဂင်ဟိုက460နဲ့တတိယရပါတယ်။မက်ဆီဟာအာဂျင်တီးနားအသင်း2021ကိုပါအမေရိကဖလားဘူးဆွဲခဲ့တဲ့နေရာမှာအဓိကကျခဲ့တာကြောင့်ရွှေဘောလုံးစုကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတင်ပြသွားတာပါ။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6:00ကနေ9:00ထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးတင်ပါတယ်။ဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်။
This program has come to you from the Voice of America, Washington.